ထိုင်းနိုင်ငံဘန်ကောက်မြို့မှာအစိုးရစန့်ကျင်ဆန္ဒပြသူတွေကိုလက်ပြုံနဲ့ရောတနတ်နယ်ပါတိုက်ခိုက်ခဲ့လို့300တေဆုံးခဲ့ပြီးတဲ့နောက်ဇူလိုင်လမှာကျင်းပမဲ့ရွေးကောက်ပွဲကိုရွှေဆိုင်မှုအတွက်ရွေးကောက်ပွဲအာဏာပိုင်တွေကတောင်းဆိုလိုက်ပါတယ်။ကြာသပတေးကအဲ့ဒီတိုက်ခိုက်မှုကြောင့်လူ20နှစ်ယောက်ထက်မနည်းလေဒဏ်ရာရရှိခဲ့တယ်လို့ဘန်ကောက်မြို့အရေးပေါ်ဌာနတာဝန်ရှိသူတ ကျွန်တော်တို့ရဲ့ဒေသကြီးတွေကိုအကြမ်းဖက်မှုတွေကိုတိုက်ခိုက်ခဲ့တဲ့အခါမှာအစိုးရစံကြီးဆန္ဒပြသူတွေကနိုင်ငံပြုတ်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အချိန်မှာအိမ်ဆောင်အစိုးရကိုဖျက်သိမ်းပြီးဗက်မလိုက်တဲ့ရွေးကောက်ခံမဟုတ်တဲ့အုပ်ချုပ်ရေးကောင်စီတည်းရဲ့ဖွဲ့စည်းပြီးအစားထိုးဖို့တောင်းဆိုနေကြပါ ပြီးခဲ့တဲ့နိုဝင်ဘာလကစတင်ခဲ့တဲ့မတည်ငြိမ်တဲ့ထိုင်းနိုင်ငံရေးကြေကြောင်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးလူ28ယောက်ထက်မနည်းသေဆုံးခဲ့ရပြီးရာနဲ့ချီတန်ရာရခဲ့ကြပါတယ်ရှင်။